ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတပ်မတော်စစ်ကြောင်းဝင်ရောက်လာပြီးနောက်ပြစ်ခတ်မှုဖြစ်ပေါ်ရမှာမျိုးသမီးတူဒဏ်ရာရှိခဲ့တယ်လို့ဖန်စီစစ်ဆေးမှုတွေကြောင့်ဒေသခံတွေလုံခြုံရေးစိုးရိမ်ပြီးတင်းချောင်နေကြရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါတပ်မတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာမနေ့တုန်းကပြစ်ခတ်မှုကြောင့်မျိုးသမီးတူဒဏ်ရာရှိခဲ့တယ်လို့ဒေသခံတွေလည်းထပ်မံတင်းချောင်နေကြရတာပါကြောက်ပြူမျိုးနဲ့ဇိုင်ချောင်းကျေးရွာမှာမနေ့ကညနေပိုင်းကတပ်မတော်စစ်ကြောင်းရောက်လာပြီးနောက်အမျိုးသမီးတူကြည်ထိမှန်ပြီးဆေးရုံတင်ထားရတယ်လို့ကြောက်ပြူမျိုးနဲ့ပြည်နယ်လွှတ်တော်များဦးဖိုးဆန်ကပြောပါတယ
်အဲ့မှာစစ်သားကဝင်လာလို့ပြောတယ်ဒီမှာကြီးရေးကြည့်ရဒီမှာသူတို့ဟိုတရုံဝင်လက်နက်ကအဖွဲ့စီရင်နဲ့ဆက်သွယ်နေတဲ့လူတွေရှိတယ်ဆိုပြီးအဲ့လိုဝင်ရောက်ပြီးစစ်ဆေးတဲ့အချိန်မှာအဲ့မှာအမျိုးသမီးတင်းရတော့လက်နက်စစ်ဆန်ဖြစ်နေပြီးဆေးရုံကိုရောက်နေတယ်လို့သိရတယ်ခေါ့အဲ့တော့လေပြည်ရတရားကိုအဲ့လိုလက်နက်ကန်ပြီးဝင်လာပြီးကနောက်ပါတယ်ပါလေဆိုတော့ပြည်ရကရေနဲ့ကြောင်းနေပြီးတော့ဆက်ပြပါတော့
ဒဏ်ရရှိတော့တဲ့အသက်50ကျော်ရွယ်မျိုးသမီးကတော့လက်မောင်းကြည်တိဒဏ်ရနဲ့ကြောက်ဖြူဆေးရုံမှာဆေးကုသခံယူနေရပြီးစိုးရင်ရတယ်လို့လေဆွေမျိုးတူဦးကပြောပါတယ်ကျေးရွာတင်းမှာရှိတဲ့ဒေသခံတချို့ကိုတပ်မတော်ကကျေးရွာစာတင်ကြောင်းမှာဖမ်းဆီးစစ်ဆေးနေပြီးဒေသခံတွေကတော့ဘေးလွတ်ရာကျေးရွာတွေကိုတင်းရှောင်နေကြရတယ်လို့ကိုယ်တိုင်ထွက်ပြေးနေရသူဒေသခံတူဦးကပြောပါတယ
်သူတော်တော်ကပေါ်တော့တယ်ကမိမတရားရောက်ကြတရားမိမနဲ့ကအားခင်မနဲ့ရောက်ကြကဆိုင်တော့ဒီကျန်တဲ့နောက်ကျန်တဲ့လူကြီးတော့ဟိုစာပေါင်းဆုံးမှာဝေးလျှောက်ထားတယ်ဒီအကျန်တဲ့လူကြီးတော့ဒီဆွေရပါသူဆွေးပြီးကြရပါလေ။ဩအဲ့တော့အတိကျတော့ဘယ်လိုမှကလဘာလို့မှရောက်နေလို့လည်းကြောက်တယ်။ဟိုဒီပသူတော်တို့ဘုဒ္ဓတော်ကြီးကြားတယ်ဟာလေကျွန်တော်တို့လည်းတွေ့ပြီးနေရတယ်လုံးလုံးမရတာတောင်းလည်းမရဘူးမျိုးကူကလည်းပဲ
တပ်မတော်စစ်ကြောင်းဝင်ရောက်လာပြီးနောက်ဖမ်းဆီးမှုတွေနဲ့ထိခိုက်ဒဏ်ရာမှုတွေရှိခဲ့တဲ့တရင်တွေနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူတွေကိုဆက်တွေ့မင်းမင်းဖြိုစူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးဆိုင်ချောင်းကြေးရွာသွားတဲ့ဟာလေလုံငန်းနဲ့ငါးဖမ်းလုံငန်းကိုအဓိကလုပ်ကံကြသူတွေဖြစ်ပြီးမနေ့ကဖမ်းဆီးစစ်ဆေးမှုတွေကြောင်းဒေသခံတွေဟာအနီးနားကြေးရွာတစ်ခုဖြစ်တဲ့ကလဘာကြေးရွာမှာတင်းရှောင်နေကြရတယ်လို့လည်းကလဘာကြေးရွာအုပ်ချုပ်မှုဦးရွှေရွှေမောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်တို့လည်းစိတ်ပြေးဆောင်နေကြလိုက်တာဟုတ်ပါတယ်ဟိုကတန်းချောက်အစိုးဆန်ချောင်းကြီးကရောက်နေကြတယ်ပေါ့ခုတော့လက်ရှိတော့ကျွန်တော်တို့စီကိုရောက်နေတာဇာနဲ့လေးဦးရှိတယ်ဇာနဲ့လေးဦးရှိတယ်ကြာမအကုန်လုံးဇာနဲ့လေးဦးရှိတယ်ဒီကတော့ဇာမဇာလူဇာထဲမှာနေပြီးစစ်သားတွေကနေပြီးတော့အင်ဒီဗီဒူးတွေကလောက်တာတော့ရှိတယ်ဇာမလူမမြင်ရောလောက်တာတော့ရှိတယ်လို့ပြောတယ်အဲ့ဒါသူတို့မမြင်ကြတော့ဘူးဒီမနေ့ကလည်းတော့မနေ့ကလည်းတော့ဟိတ်မကဟာဆန်ချောင်းကမြေတူးတရားကိုအိမ်မှာပုံနေတာကိုဒီနေ့နဲ့ပတ်ရင်ကိုပိုက်ပြီးတော့ဒီမှာလက်မောက်မှာထိုင်ရတော့ကြောက်ကုန်းကြောက်ပစီမှာရောက်နေတော့ရတာတရင်ကြတယ်
စစ်ချောင်းတွေတင်းချောင်းလာကြတဲ့ကလဘာကြေးရွာမှာလည်းတပ်မတော်စစ်ကြောင်းတွေရောက်ရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လည်းကြေးရွာအုပ်ချုပ်မှုဦးရှိရွှေမောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်တို့ဆက်ပါလဲတော့အဲ့ဒီအခုပြဿနာဖြစ်တဲ့တန်ချောင်းကြေးရွာလည်းကျွန်တော်တို့ရွာအနည်းလေးပဲရှိရလေအဲ့ဒီအနည်းလေးလားပါဖြစ်တာဆိုတော့ကျွန်တော်တို့ရွာလည်းနည်းနည်းတော့ဆွန့်ကြတာပေါ့အခုလည်းတော့ကျွန်တော်တို့အနည်းလားမှာရွာမှာကျွန်တော်တို့ရွာနားမှာလူတွေတက်တာရောက်နေကြတယ်လို့တင်ကြတယ်
မနေ့ကလည်းအဲ့ဒီကြောက်ဖြူမျိုးနဲ့စေမော်ကြေးရွာဖက်မှာလည်းဒေသခံ6ဦးလောက်ကိုတပ်မတော်ကဖမ်းဆီးစစ်ဆေးနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်မဏိပခတ်တီကြောင်းအရာသားတွေတေကျေထိခိုက်ဒဏ်ရာရရှိတဲ့ပေါ်စိုးရင်ကြောင်းနဲ့စစ်ပွေးတွေရဆိုင်ဖို့လေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်